အမေရိကန်သမ္မတတော်နဲ့ထရန့်ကသူ့ပေါ်အရေးယူနိုင်မှုစုံစမ်းစစ်ဆေးမဲ့လုပ်ငန်းစဉ်ဟာအာဏာသိမ်းမှုကြိုးပမ်းတဲ့လုပ်ရည်ဖြစ်နေဝေဖန်လိုက်ပါတယ်။ဒီချိန်ထဲမှာပဲစုံစမ်းစစ်ဆေးလုပ်ငန်းစဉ်အတွက်ထောက်ထားစုဆောင်းမှုတွေနဲ့တည်တည်ကိုမင်းမြတ်မှုကြိုးပမ်းမှုတွေမှာနိုင်ငံခြားဝန်ကြီးမက်ပွန်ပီယိုကဟန်တားဖို့ကြိုးပမ်းနေတယ်လို့လည်းအောက်လွှတ်တော်ရေးရာကော်မတီတွေရဲ့အကြီးအကဲတွေကဆွဆွဲနေကြတာပါ။သမ္မတထရန့်ကတော့အရေးယူဖို့ကြိုးပမ်းတဲ့လုပ်ငန်းစဉ်ဟာအမေရိကန်နိုင်ငံသားတွေရဲ့လုပ်ပိုင်ခွင့်တွေစံတာမဲတွေကိုလိမ့်လျရှုပ်ပြီးအာဏာသိမ်းမဲ့လုပ်ရည်ဖြစ်တူတာလူမှုခွင့်ရကနေရေးသားပြောဆိုလိုက်တာဖြစ်ပါတယ်။ဟောလွတ်တော်မှာလူများစုဖြစ်ထိန်းချုပ်ထားတဲ့အတိုက်ခံဒီမိုကရက်ပါတီကိုယ်စားလှယ်တွေကတော့နိုင်ငံတော်သစ္စာဖောက်မှုလက်ပေးလက်ယူမှုတခြားရာဇဝတ်မှုကြီးတွေနဲ့မယုံမသားလုပ်ရည်တွေနဲ့ပတ်သက်လို့အရေးယူနိုင်မဲ့အခြေခံဥပဒေပါလုပ်ပိုင်ခွင့်အရသမ္မတထရန့်ကိုတရားဝင်အရေးယူနိုင်အောင်ကြိုးပမ်းနေကြတာပါ။သမ္မတထရန့်နဲ့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီတို့ဇူလင်လာတဲ့တယ်လီဖုန်းဆက်ပြောဆိုကြတဲ့နပတ်တလို့စုံစမ်းစစ်ဆေးမှုတွေအတွက်ထောက်ထားအချက်လက်တွေပေးအပ်ဖို့လွှတ်တော်ကိုယ်စားလှယ်တွေတောင်းဆိုထားတဲ့ကိစ္စကိုလည်းအထက်လက်အောက်လွှတ်တော်ကနိုင်ငံခြားရေးရာနဲ့ထောက်လှမ်းရေးကော်မတီတွေပါဝင်ရေးရာကော်မတီဝန်ထမ်းတွေနဲ့နိုင်ငံခြားရေးဝန်ကြီးဌာနစုံစမ်းရေးမှုချုပ်တို့ဒီနေ့တွေ့ဆုံဖို့လည်းစီစဉ်ထားကြပါတယ်။ဝန်ကြီးပွန်ပီယိုကတော့နိုင်ငံခြားရေးဌာနကအချက်လက်တွေကိုတောင်းခံတာချင်းချောင်နှောက်ယှက်အနိုင်ကျင့်တဲ့လုပ်ရည်ဖြစ်နေလေအောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌအလက်အန်ဂယ်ကိုမနေ့ကပြပုတ်တဲ့ဆရာလေးမှာဖော်ပြထားပါတယ်။